NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တချို့စီကိုပြည်ထောင်စုညီညွတ်ရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်တက်ရောက်ဖို့အတွက်ဖိတ်ကြားစာတွေရောက်ရှိနေပြီဖြစ်ပါတယ်။ညီလာခံမတိုင်းမီက NCA လက်မှတ်ရေးထိုးပွဲရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့ UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေဟာလာမယ့်ရက်ပိုင်းမှာအစည်းအဝေးပြန်လည်ကျင်းပပြီးဆုံးဖြတ်မဲ့အခြေအနေလည်းရှိပါတယ်။၂၁ရာစုပင်လုံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာခံ၂၁ရာစုပင်လုံဒုတိယအကြိမ်ကျင်းပဖို့၄ရက်အလိုမှာညီလာခံတက်ရောက်ဖို့အတွက်ဖိတ်ကြားတာတွေစတင်ခဲ့ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့ UNFC အဖွဲ့ဝင်တချို့ကဖိတ်ကြားစာလက်ခံရရှိကြောင်းပြောပါတယ်။ကီနီမျိုးသားတိုးတက်ရေးပါတီ KNPP ကဖိတ်ကြားစာကိုဒီကနေ့မနက်မှာရရှိကြောင်းအဖွဲ့ရဲ့အထွေထွေတွင်ရင်မှုဥရွှေမျိုးတန်းကအခုလိုပြောပါတယ
်။ဒီကတော့ကျွန်တော်တို့အခုပဲရောက်ပါတယ်။ခဏလေးမှရောက်ပါတယ်။ဟိုလိုသူတို့အထူးဖိတ်ကြားလို့သူအခုလိုခေါ်တယ်အထူးဖိတ်ကြားလို့ဆိုရင်ပက်တန်မျိုးတော့ဖိတ်ပါတယ်
။ညီလာခံတက်မတက်ကိုတော့လာမယ့် UNFC အစည်းအဝေးမှာပူးပေါင်းဆုံးဖြတ်သွားမယ်လို့လည်းဥရွှေမျိုးတန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဒီပါလေ။တပ်ပေါင်းစုလေတပေါင်းစုအစုံဖြစ်တော့ဒီ US တပ်ပေါင်းစုရဲ့အဆင့်တွေမှာဒီလိုဆက်လက်ဆုံးဖြတ်နေတယ်။ US တပ်ပေါင်းစုစီးပွားရေးတွေလည်းလက်ကျန်လို့ခေါ်ပေးစီမံတယ်။ဘာအဲ့ဒီ US ပြည်ထောင်စုကိုတည်ပြီးတော့ဒီလိုဆုံးဖြတ်မှာဖြစ်ပါတယ
်။အခြား UNFC အဖွဲ့ဝင်ဖြစ်တဲ့ Lao Democratic Union LDU ကတော့ဒီလာကံဖွင့်ပွဲနဲ့ညစာစာပွဲတက်ရောက်ဖို့ဖိတ်ကြားစာကိုရရှိကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးဆော်လမွန်ကပြောပါတယ်။
အဲ့ဒါဆက်လို့ရနေဒီတော့ဒီဗီဒီယိုကြည့်ပြီးနေခလုံးမှာပေါ့ခဏတိုက်ပနိုင်မှာတော့ဆောက်စီရမယ့်ဂျင်းပြောင်းရနေပိုင်းမှာဖနက်ဆက်ဆောက်ရှားဖို့ရှိတယ်လေဒီလိုမျိုးတွေကြားရမရဘူးတနည်းနဲ့ဆက်တင်ကတော့ယူရရှိစီရှိတယ်စီးရဆက်ချမ်း
မွန်ပြစ်တပ်ပါတီ NMSP ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး UNFC အဖွဲ့မှာတိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးလောလောဆယ်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဝါမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်ထားတာဖြစ်ပါတယ်။ကျန်အဖွဲ့၅ဖွဲ့ကတော့ NCA လမ်းကြောင်းအတိုင်းသွားဖို့ဆုံးဖြတ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ UNFC အဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းအတိုင်းသွားမယ်ဆိုတဲ့ကတိကဝတ်ကိုလက်မှတ်ရေးထိုးရင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကိုကိုယ်စလေအဖြစ်တက်ရောက်နိုင်ကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဘက်ကတင်ပြခဲ့ကြောင်းနဲ့ TNPB ဘိုးကော်မတီကဒီကတိကဝတ်ကိုလက်မှတ်မြေထိုးဖို့ဆုံးဖြတ်ထားကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ် UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့ညီလာခံမှာလေးလာသူဒါမှမဟုတ်အထူးအဲ့တဲ့အဖြစ်ဖိတ်ကြားပြီးဆွေးနွေးခွင့်မရရှိရင်တက်ရောက်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ် NCA လမ်းကြောင်းပြင်ပကနေအစိုးရနဲ့ဆွေးနွေးဖို့ပြင်ဆင်နေတဲ့ WSA ဝါတက်ဖွဲ့ဦးဆောင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကတော့သူတို့ခုနှစ်ဖွဲ့ပါဝင်တဲ့ကော်မတီကိုဖိတ်ကြားလာရင်၂၁ရာစုပင်လုံကိုတက်ရောက်ဖို့အစဉ်အသင့်ရှိကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ TNLA ခေါ်ပလောင်တက်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့သူတို့အဖွဲ့ကိုတီးတန့်ဖိတ်ကြားတာမရှိကြောင်းအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကပြောပါတယ
်။ဒီမှာတော့မရှိဘူးဒီဝါပေရောက်မလားရောက်လာမလားမသိဘူ
းလား WSA ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒီလ24ရက်နေ့ကနေ28ရက်နေ့အထိကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအစည်းအဝေးကိုကိုယ်စားလှယ်စုစုပေါင်း900လောက်ကိုဖိတ်ကြားထားတာဖြစ်ပါတယ်